ကဝေကကွယ်ထိုးစစ်တွေကိုလာမဲ့သတင်းပတ်တဲ့ကမ္ဘာတစ်ဝှမ်းနိုင်ငံတို့မှာအရင်ထက်ပိုဖြန့်ဝေပေးနိုင်တော့မှာဖြစ်ပါတယ်။အမေရိကန်ကပေးပို့လိုက်တဲ့ Johnson & Johnson ကိုဝေကကွယ်ထိုးစစ်တသန်းဟာဒီသတင်းပတ်တဲ့တောင်ကိုရီးယားနိုင်ငံကိုရောက်ရှိလာမှာဖြစ်တယ်လို့တာဝန်ရှိသူတွေကတင်းငွေနေနေမှာပြောပါတယ်။ဘယ်လိုလူတွေကိုဦးစားပေးထိုးနိုင်မလဲဆိုတာကိုကိုရီးယားကူးစက်ရောဂါထိန်းချုပ်တားဆီးရေးအေဂျင်စီရဲ့ဒါရိုက်တာ Miss Ong Kyun Jae-yong ကရှင်းပြပါတယ်။
한미정상회담이후양국정부간긴밀한실무협의를통해
နိုင်ငံအာဏာပိုင်တွေကြားဆွေးနွေးခဲ့တဲ့အတိုင်းဒီကာကွယ်ဆေးကိုအသက်30နှစ်အထက်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအရက်သားကာကွယ်ရေးအရန်တပ်ဖွဲ့တွေနဲ့စစ်ဘက်ဆိုင်ရာအမှုတန်းတွေကိုကြီးမန်းထားတာလို့ပြောသွားတာပါ။အိန္ဒိယနိုင်ငံမှာတော့ရှိလာတဲ့ကိုဗစ်ကာကွယ်ဆေးတန်120လောက်ထိုးဖို့ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်ဒီလာတဲ့ထိုးဖို့ပြင်လာတဲ့တန်း80နီးပါးတဲ့စာရင်တိတိသာသာတိုးလာတဲ့သဘောဖြစ်ပါတယ်။လူရေတန်း1350လောက်ရှိတဲ့အိန္ဒိယမှာ300ခန့်နှုံးလောက်သာကာကွယ်ဆေးနှစ်ကြိမ်ထိုးရသေးတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးတွေထိုးဖို့ပိုပြီးပြင်ဆင်နေတယ်လို့ဆိုပါတယ်။လူရေ32တန်းရှိတဲ့မလေးရှားမှာ600ခန့်နှုံးသာကာကွယ်ဆေးထိုးရသေးတာဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာတော့ကိုဗစ်ကာယောဂါထိန်ချုပ်ရေးနဲ့ပတ်သက်လို့ကံတွယ်မှုညံဖြစ်နေဆိုပြီးဘရာဇီးသမ္မတကိုဆန္ဒပြနေကြပါတယ်ဂျွန်ဆော့ပကင်းတက္ကသိုလ်ရဲ့မှတ်တမ်းရဘရာဇီးနိုင်ငံဟာကိုဗစ်ကြောင့်သေဆုံးသူ 4,600 ကျော်နဲ့ကမ္ဘာမှာဒုတိယအများဆုံးဖြစ်ပြီးအမေရိကန်ကတော့ကိုဗစ်ကြောင့်သေဆုံးသူ 5,900 ကျော်နဲ့ကမ္ဘာအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ